မြန်မာနိုင်ငံတိုင်းရင်းစေးကောင်စီဥပဒေချမ်းမှာတိုင်းရင်းစေးပညာနဲ့အတမွေးဝမ်းကြောင်းပြုနေတဲ့တိုင်းရင်းစေးဆရာဖြစ်ထိုက်သူရဲ့အရေးချင်းများသတ်မှတ်ခြင်းဆိုတဲ့ပုံမှန်15စာလုံးပါလာတဲ့အပေါ်တရားမျှတမှုမရှိလို့ဆိုပြီးကန့်ကွက်မှုတွေရှိနေတာပါဒီပုံမှန်ပါတဲ့ဥပဒေချမ်းအတီးဖြစ်သွားရင်တိုင်းရင်းစေးတက္ကသိုလ်9နှစ်တက်ပြီးမှတဆလို့ခေါ်တဲ့တိုင်းရင်းစေးဆရာမှတ်ပုံတင်လက်မှတ်ရမယ်သူတွေအတွက်နင်းနာမှုတွေရှိကြောင်းမန္တလေးတိုင်းရင်းစေးတက္ကသိုလ်တမကဥပဒ္ဓကိုဆိုင်ကျော်စေဦးကအခုလိုပြောပါတယ
်ဒီတိုင်းစေးကောင်းစီဥဒေမှာဒီပုံမှန်15စာပါလာကြကျွန်တော်အခုပြောရင်ကျော်ရယ်ဆရာဝန်နေနီတူဘောနော်တိုင်းစေးတက္ကသိုလ်ကျွန်တော်9နှစ်တက်ပြီးရင်ဒီဆရာဝန်လိုပဲကျွန်တော်လေဒီစေကူတာညာကျွန်တော်စေကူတာခွင့်လိုင်းစင်စစဆိုတော့ရရကျွန်တော်ကြောင်းပြီးရင်ဟောအဲ့ဒါဟိုဒီကောင်းစီဥဒေမှာတိုင်းစေးဆရာဖြစ်တဲ့သူအရေးချင်းတတ်မှတ်ခြင်းဆိုတော့ပါလာပြီးပုံမှန်31ခါမှာကျွန်တော်ဒီပုံမှန်15စာရအရေးချင်းပြည့်မီသူများကိုတစားထုတ်ပြရအောင်ဒီတိုင်းစေးတက္ကသိုလ်တက်ဆရာလည်းမလိုပဲနဲ့ဒီကောင်းစီရအရေးချင်းတတ်မှတ်ပြီးတော့စာထုတ်ပြီးလဲမှာကျွန်တော်ဒီ9နှစ်တက်ပြီမှာစေကူတာခွင့်လိုင်းရရတယ်ကျွန်တဲ့ဒီဟာကျတော့ဒီ9နှစ်လည်းတက်ဆရာလို့တိုင်းစီတက်ကုတ်တစ်ခုနဲ့တက်ဆရာလို့လည်းတိတာဆောက်ရမယ်ဆိုတော့တက်ကုတ်တက်နေတူတော့အခွင့်အရေးကိုကျွန်တော်ဆုံးရှုံးတော့ပေါ့
မြန်မာနိုင်ငံတိုင်းစီကောင်စီဥပဒေချမ်းမှာပါတဲ့ပုံမှန်15စာလုံးကိုပြည်သူ့လွှတ်တော်မှာအတည်ပြုထားပြီးမဲ့အမျိုးသားလွှတ်တော်ကပယ်ဖြတ်ထားတာလည်းဖြစ်ပါတယ်ဒါပြင်ဥပဒေချမ်းပြင်ဆင်ရေးဆွဲနေစဉ်ကာလတစ်လျှောက်လုံးမှာလည်းတိုင်းရင်းစင်းပညာရှင်တွေဘက်ကတောက်လျှောက်ကန့်ကွက်ခဲ့တယ်လို့ပြောကြပါတယ်။ဒါပေမဲ့လည်းဒီဇင်ဘာလ6ရက်နေ့ကပြည်အောင်စုလွှတ်တော်မှာဒီဥပဒေချမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေအလိုက်အစွမ်းထက်တဲ့တိုင်းရင်းစည်းစရာတွေလည်းရှိနေတဲ့အတွက်ပြည်အောင်စုလွှတ်တော်ကကြေပြန့်တဲ့အမြင်နဲ့အတည်ပြုပေးတာဖြစ်ကြောင်းပြည်သူ့လွှတ်တော်ကျန်းမာရေးနဲ့အားကစားဖွံ့ဖြိုးတိုးတက်ရေးကော်မတီဝင်ဒေါက်တာစိန်ညာအေးကသူ့အမြင်ကိုသုံးသပ်ပြပါတယ်
။ဗမာနိုင်ငံရဲ့လက်ရှိအနေအထားကလက်တွေ့ဖြစ်တဲ့အခြေအနေမှာတိုင်းရင်းစည်းပညာရှင်တွေကပုံစံအသီးသီးရှိကြတယ်။အဲဒီမှာတချို့တိုင်းရင်းသားဒေသတွေမှာလည်းသူ့ဒေသဒေသလိုက်အစွမ်းထက်နေစေကုနီးကုတုံးနေတဲ့စည်းစရာတွေရှိကြတယ်။အဲတော့တိုင်းရင်းစည်းတက္ကသိုလ်ဆင်းမှာ license ပေးနိုင်တယ်လို့ဒီတိုင်းရင်းစည်းကောင်စီကပြဋ္ဌာန်းထားတယ်ဆိုလို့ရှိရင်ဗမာနိုင်ငံကြီးဗမာပြည်ရဲ့အခြေအနေရသူတိုင်းရင်းစည်းလောက်ကတို့တဲ့အောင်ဆောင်ရွက်ပေးရမယ်သူ့ရဲ့လုံပိုင်ခွင့်ကိုတိုင်းရင်းစေးတက္ကသိုလ်ဆိုတဲ့စံကွင်းနဲ့ခြိထားလို့ချက်ကောင်စီရဲ့လုံပိုင်ခွင့်ကိုအပြည့်အဝပေးထားတဲ့အပြင်တိုင်းရင်းစေးကုသခွင့် license ထုတ်ပေးတဲ့အနေအမှာပြည်သူလူထုကိုပုံမှန်အကျိုးပြုနိုင်မယ်အယောင်မျိုးစုံသောအစင်တန်းမျိုးစုံသောတိုင်းရင်းဆရာများကိုလည်းပို့ပြီးတော့ထုတ်ပေးနိုင်ပါပါပြည်သူ့လွှတ်တော်ကြီးကကျေပြန့်တဲ့အမြင်နဲ့အတည်ပြုပေးတာပါ
ဒါပေမဲ့တစ်ဖက်မှာလည်းရိုးရာတိုင်းရင်းစေးပညာတွေတိမ်မြုပ်မသွားအောင်ကန့်သက်ဈေးကူတာဝင် license ဆိုတာကိုဥပဒေချမ်းမှာထည့်သွင်းထားပြီးဖြစ်တာကြောင့်ပုံမှန်15စာလုံးဟာမလိုအပ်ဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးစံတထွန်းကအခုလိုထောက်ပြပါဗျာ
။ရုပ်လာကူတာတဲ့လူတွေအတွက်အမှတ်ပုံနဲ့မပြီးတာကူတာခွင့် license ချပေးဖို့အဲ့ဒီမှာပါတယ်။ကန့်သက်ဈေးကူတာဝင် license နဲ့ရုပ်လာကူတာတဲ့လူတွေဆိုပုံစံမျိုးမျိုးရှိတယ်။ဥပမာရိုးအပ္ပံမီကူတာတဲ့လူတွေရှိတယ်နော်။ပင်ရတာကိုကူတာတဲ့လူတွေရှိတယ်။အနာဘောက်ကိုကူတာတဲ့လူတွေရှိတယ်။အထွေထွေမကူနိုင်ဘူး။အထွေထွေကူတယ်ဆိုတာဟိုအကြောင်းတင်တန်းအကြောင်းတစ်ခုကနေဒီချာလေးပြင်ပေးကြပြီတဲ့ပုဂ္ဂိုလ်များကကုဖို့ကောင်းတာဒါမှလည်းသူကြီးသူကလည်းပြည့်ပြည့်ဝဝရှိတဲ့လေ့ကျင့်ကြမှုရှိရသည်ရေကျမရေခေါင်းဆောင်မှုရဒီလိုမျိုးမြို့ပလာကုသနေတဲ့ဒေသလိုက်ဒီမှာနာမည်ရနေတဲ့ကိုယောဂမျိုးစားလေးတဲ့ကိုပေါ့အနာဘောင်ကောင်းတယ်အယူကျော်ကောင်းတယ်နော်အမျိုးလေးတွေတကယ်လာကောင်းတယ်အဲဒါမျိုးနာမည်ရနေတဲ့ကတ္တဆေကုသခွန်လိုက်ဆက်ပါတယ်ကုသခွန်မဆုံးရှုံးဒါကြောင့်မလို့ဒီကမတ်ပုံတွေပေးဖို့မလိုဘူ
းပုံမှန်15စာလုံးထည့်သွင်းလိုက်တာကြောင့်နောက်ဆက်တွဲအကျိုးဆက်တွေအကြောင်းနဲ့ပတ်သက်ပြီးရှင်းလင်းဟောပြောပွဲကိုမန္တလေးတိုင်းစီတက္ကသိုလ်မှဒီနေ့ပြုလုပ်ခဲ့ပါတယ်ဒါပြင်ဒီပုံမှထည့်သွင်းလာတာကြောင့်တိုင်းရင်းစေးတက္ကသိုလ်တက်ရောက်နေသူတွေနှိမ့်နာမှုတွေရှိလာနိုင်တဲ့အပေါ်နိုင်ငံတော်သမ္မတနဲ့အတိုင်းနိုင်ငံပုဂ္ဂိုလ်တို့ထံအိတ်ဖွင့်ပေးစာတွေပေးပို့ထားတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကလည်းမုံရွာတိုင်းရင်းစေးရုံဝန်ထမ်းတွေကပုံမှန်15စာလုံးကိုကန့်ကွက်ကြောင်းစေးရုံရှိမှဆန္ဒပြခဲ့ကြပါတယ်။အလားတူပဲပုံမှန်15စာလုံးကိုကန့်ကွက်တဲ့အနေနဲ့လူမှုကွန်ရက်မှာလှုပ်ရှားမှုတွေလည်းပြုလုပ်နေကြပါတယ်။ဒီလိုလှုပ်ရှားမှုတွေလုပ်နေရတာဟာတိုင်းရင်းစေးပညာရှင်တွေရဲ့သဘောဆန္ဒမပါပဲအတည်ပြုလိုက်တဲ့ဥပဒေချမ်းကိုသမ္မတကြီးအတည်ပြုလက်မှတ်မထိုးခင်မှာအပြောင်းလဲတစ်ခုခုများဖြစ်လာလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့လှုပ်ဆောင်နေတာလို့တိုင်းရင်းစေးသိပ္ပံကျောင်းသားဟောင်းတဦးဖြစ်တယ်လို့တိုင်းရင်းစေးပညာနယ်ပဲအတမွေးဝန်းဆောင်ပြုနေတဲ့ဆရာဦးဟန်ဝင်းအောင်ကပြောပါတယ်
ကျွန်တော်တို့လောကသားအများဆန္ဒမပါပဲနဲ့လူတစုကသူတို့အကျိုးအတွက်ဒီတော်တဲ့မှာလိန်ကြပြီးထည့်သွားတာကိုသိနေခြင်းလို့ပါ။နောက်တစ်ခုကကျတော့အားလုံးရဲ့သဘောဆန္ဒကဒီသမရာကြီးလက်မှတ်မထိုးခဲ့ပြီးတော့ဒီချက်ကိုပြည့်ပြည့်ပေးမယ်လို့ပဲပြောလင်းခဲ့တာပေါ့။ဒါပေမဲ့သမရာကြီးလက်မှတ်ထိုးခဲ့ရင်လည်းကျွန်တော်တို့ကတော့အကုန်လုံးနည်းနည်းရမှရှိတယ်တိုင်းရင်းစေးပညာရှင်တွေကိုပဲတက်လှမ်းရမှာပဲဒီကောင်စီဝင်ပြည့်ဝရောက်ကိုပြည့်တက်ခံမှုရယ်။နောက်ကြတော့တိုင်းရင်းစေးရဲ့အသင်းအဖွဲ့တွေမှာဝင်ရောက်ပါဝင်ဖို့ရယ်။ဒါမှပဲကျွန်တော်တို့ကဒီ decision making
ဒီပြည်ထောင်စုလုံးတော်ကအတီးပြုလိုက်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးနိုင်ငံတော်တမရကပြန်လည်ပြင်ဆင်ခြင်းနဲ့အချက်ရှိရဆိုရင်14ရက်အတွင်းပြည်ထောင်စုလုံးတော်ကအဆိုပြုချက်တင်သွင်းရမှာဖြစ်ပြီးအဲဒီခါမှာလွှတ်တော်ကပြန်လည်မဲခွဲဆုံးဖြတ်ရမှာဖြစ်တယ်လို့လည်းသိရပါတယ်။အဲဒါကြောင့်တိုင်းစီလောကသားတွေဘက်ကတမရဘလို့ဆုံးဖြတ်မလဲဆိုတဲ့အပေါ်မှာမျှော်လင့်နေကြတာလည်းဖြစ်ပါ